မေရိကန်ပြည်ထောင်စုနဲ့ကနေဒါဥရောပသမဂ္ဂ EU နိုင်ငံတွေကြားမှာအပြန်အလှန်သွင်းငွေခွန်စည်းကြမ်းမှုအသစ်တွေချမှတ်ခဲ့ကြလို့အမေရိကန်ရဲ့ကုန်သွယ်ဘက်မာမိတ်နိုင်ငံတွေရဲ့ကုန်သွယ်စစ်ပွဲဟာဗုဒ္ဓဟူးနေ့မှာပြင်းထန်လာခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအိမ်ပြီးတော့မှအိုင်လန်ဝန်ကြီးချုပ်မိုက်ကယ်မာတင်နဲ့တွေ့ဆုံချိန်မှာ EU ကိုအပြန်အလှန်အခွင့်စည်းကြမ်းမှုတွေလှုပ်ဆောင်လာလို့ဆိုပါတယ်။သူတို့အခွင့်စည်းကြတဲ့လို့ကျွန်တော်တို့ကပြန်ပြီးစည်းကြတာပါ။ဒါကိုဘယ်သူမှဆော်ရကတက်လို့မရပါဘူးလို့ဆိုပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအဆူလာဖွန်ဒလိုင်ရဲ့ကြေညာချက်ထဲမှာတော့အမေရိကန်ကဒေါ်လာ28ဘီလီယံတန်ဖိုးအခွင့်အရေးချက်ခဲ့လို့ EU ကလည်းယူရို26ဘီလီယံတန်ဖိုးရှိတဲ့တန်ပြန်အရေးယူမှုတွေနဲ့တုံ့ပြန်နေတယ်လို့ပြောပါတယ်။ဒါပေမဲ့ EU အနေနဲ့ဆက်ဆက်ညှိနှိုင်းရေးအမြဲတမ်းလမ်းဖွင့်ထားတယ်လို့ဆိုပါတယ်။ဒီလိုအပြန်အလှန်အခွင့်အရေးချက်တာကနှစ်ဖက်စလုံးရဲ့အကျိုးစီးပွားမဟုတ်ဘူးလို့လည်းဥရောပကော်မရှင်အကြီးအကဲကတတိပေးပါတယ်။သမရထရန့်ကတော့ဒီလိုသွင်းကုန်ခွန်တိုးမြင့်တာဟာအမေရိကန်ပြင်ပနိုင်ငံအခြားမှစီးပွားလုပ်ငန်းတွေလက်ပတ်နေတာကိုအဆုံးသတ်ပြီးအမေရိကန်ပြည်တွင်းကိုအလုပ်တွေပြောင်းရွှေ့လာတာအလုပ်ကိန်းတွေဖန်တီးနိုင်မှုရည်ရွယ်လို့ကာကွယ်ပြောဆိုပါတယ်ကနေဒါနဲ့ဥရောပ28နိုင်ငံအပါအဝင်နိုင်ငံပေါင်း35နိုင်ငံကတမ်မလီနဲ့အလူမီနီယံတင်သွင်းမှုအပေါ်အမေရိကန်ကအခွန်25ရာခိုင်နှုန်းစီးကျက်လိုက်တာဖြစ်ပါတယ်ခင်ဗျ